ဥရောပသုံးနိုင်ငံခီးထွက်နေတဲ့နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်တောင်းဆန်းစစ်ကြီးဟာဒီကနေ့မေလ3ရက်နေ့မှာတော့အီတလီနိုင်ငံကိုရောက်ရှိနေပါတယ်။အီတလီဝန်ကြီးချုပ်ရဲ့တရားဝင်ဖိတ်ကြားခြင်းနဲ့တွားရောက်တဲ့အခုခီးစဉ်အတွင်းတောင်းဆန်းစစ်ကြီးကိုအီတလီနိုင်ငံရဲ့ဂုံတူးဆောင်နိုင်ငံသားဆွေချင်းမြို့စီစဉ်ထားကြောင်းသိရပြီးတော့အစိုးရရရှိနေတဲ့တွေ့ဆုံချိန်မှာတော့နိုင် မြန်မာနိုင်ငံတော်အတိုင်းအတာပို့ကိုဒေါက်ဆန်းစုကြည်ဟာမတရားအင်္ဂါနေ့ကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာ EU ဥရောပသမဂ္ဂအကြီးအကဲတွေနဲ့တွေ့ဆုံပြီးတော့မြန်မာရေးဆွေးနွေးခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့သူ့ရဲ့ဥရောပခီးစဉ်ဒုတိယတစ်ထောင်ဖြစ်တဲ့အီတလီနိုင်ငံကိုရောက်ရှိနေပါတယ်။အီတလီဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်နဲ့တွားရောက်တဲ့အခုခီးစဉ်အတွင်းမှာဒေါက်ဆန်းစုကြည်ကိုအီတလီနိုင်ငံရဲ့ဂုဏ်ထူးဆောင်နိုင်ငံသားဆိုချီးမြှင့်ဖို့စီစဉ်ထားတာသိရတယ်လို့ဥရောပခီးစဉ်မြန်မာရေးလှိလာစောင့်ကြည့်သူဦးလွေအောင်ကပြောပါတယ်။
တော်ဆန်းစီချီအီတလီကိုဒီနေ့ရောက်နေပြီဆိုတာကြားပါလေဟိုဒါလည်းအီတလီဝင်ကြီးချုပ်ကဖိတ်ကြားရဲ့အရာပေါ့လေနော်ဆိုတော့အီတလီအနေနဲ့ကလည်းပဲဒီမြန်မာနိုင်ငံဒီမိုကရေစီရရှိဖို့အမြဲစင်တစိုက်ကလည်းဟိုကူညီပြီးတော့ပံ့ပိုးလာတဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်လေဆိုတော့အခုလည်းပဲဟလာဒီဟိုဒေါက်ဆန်းစုကြည်ကိုဖိတ်ခေါ်ပြီးတော့သူကဒီ honorary citizenship ကိုလူဆောင်နိုင်ငံသားစုကိုပေးဖို့အစီအစဉ်ရှိတယ်ပေးလို့ပေးမှာပဲဒီဥစားတော့အီတလီကတော့ကိုအမြဲပဲလှုပ်လာတဲ့အစဉ်လာဖြစ်ပါပဲ
အခုခီးစဉ်တွင်ဒေါက်ဆန်းစုကြည်အနေနဲ့အီတလီဝန်ကြီးချုပ်ပါလိုဂျန်တလီနိုနိုင်ငံဆိုင်ရာဝန်ကြီးအန်တိုလီနိုအယ်ဖာလိုတို့နဲ့တွေ့ဆုံမှုရှိသလိုနိုင်ငံရေးဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုဆိုင်ရာကိစ္စရပ်တွေအထူးသဖြင့်ကုန်သွယ်ရေးဖွံ့ဖြိုးရေးနဲ့လူ့ဘဝရေးဆိုင်ရာအကူအညီတွေကိစ္စအလေးထားဆွေးနွေးနိုင်ွယ်ရှိတယ်လို့လည်းဦးလွေအောင်ကပြောပါတယ်
။အီတလီနိုင်ငံကတော့ဟိုကျွန်တော်တို့ဒီမြန်မာနိုင်ငံအပေါ်မှာသရောကိုစေနာရှိတယ်။အဲဒါကြောင့်မလို့ဒီဒေါက်ဆန်းစုရောပါကိုလာပြီးတော့အခုအီတလီကိုရောက်နေပြီးတော့သူနိုင်ငံရေးနောက်ဆုံး cooperation ပေါ့လေဟိုဆက်သက်ပြီးတော့ဟို development တို့နော် trade တို့ economy တို့အဲ့ဒီကိစ္စတွေမှာတော့ကိုအဆင်ပြေပြေလုပ်မယ်လို့ဟိုကျွန်တော်ယူဆပါတယ်ဆိုတော့ကျွန်တော်ထင်တာကတော့ဟိုမပါတဲ့အချက်တစ်ချက်ကတော့စစ်လက်နဲ့ကူညီရေးပဲဖြစ်မယ်လို့ထင်ပါတယ်ဒါလည်းပဲဟိုတက်ချုပ်မင်းအောင်နိုင်ရောက်လာလို့မှလည်းသူဓာရီကိုဟိုပြောပြမယ်လို့ထင်ပါတယ်နော်အဲဒါဒီတော်စုအနေနဲ့ကတော့ development cooperation အဲ့ဒီဟာတွေပဲအများအပြင်ပါမယ်လို့တော့ကျွန်တော်ယူဆပါတယ်
တော်ဆန်းစုကြည်ရဲ့အခုအီတလီခီးစဉ်ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရဖွဲ့စည်းပြီးတဲ့နောက်ပိုင်းနိုင်ငံတော်ထိပ်တန်းတာဝန်ရှိသူတဦးအနေနဲ့တော်ဆန်းစုကြည်အီတလီကိုပထမဆုံးကျင်းလာရောက်တာဖြစ်ပါတယ်2023ခုနှစ်ကအီတလီကိုလာခဲ့တဲ့ခီးစဉ်အတွင်းမှာတော့အီတလီအစိုးရအရာရှိတွေအပြင်ပုံရဟမီကြီးဖရန်စစ်နဲ့လည်းတော်ဆန်းစုကြည်တီးခြားတွေ့ဆုံခဲ့တာပါဒီအချိန်မှာလည်းပုံရဟမီကြီးနဲ့တွေ့နိုင်တဲ့ဆွေးနွေးပွဲတွေထွက်နေပြီပဲလို့အတိတော့မပြောနိုင်သေးပါဘူးအီတလီအထက်လွှတ်တော်မှာကျင်းပမယ်အီတလီအမျိုးသမီးများအဖွဲ့ဆိုင်ရာအစည်းအဝေးမှာတော်ဆန်းစုကြည်အဖွဲ့မိတ်ကိုပြောကြားမယ်လို့လည်းတီးခြားရပါတယ်ဥရောပသုံးနိုင်ငံထိထွက်နေတဲ့ဒေါက်ဆန်းစုကြည်ဟာမတိတော့ကတော့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာ EU ဥရောပသမဂ္ဂရဲ့နိုင်ငံခြားမူဝါဒရေးရာအခြေအကဲဖက်ဒရီကာမူဂါဝီနီနဲ့မြို့မကြီးဆွေးနွေးခဲ့တယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါက်တာ Task အပါအဝင် EU တာဝန်ရှိသူတွေနောက်ဘယ်လ်ဂျီယံဘုရင်ဖီလစ်နဲ့လည်းပြည်ကြားပြေဆုံးခဲ့တာပါအခုအီတလီခီးစဉ်ပြည်တော်ဒေါက်ဆန်းစုကြည်ဟာဗြိတိန်နိုင်ငံလက်ထက်ပြုတော်ကိုခီးစပ်မှာဖြစ်ပါတယ်ဒီပြည်ထောင်စုကတော့တရားတော်အတိုင်းအတာပုဂ္ဂိုလ်ဖြစ်တဲ့ဒေါက်ဆန်းစုကြည်ဒုတိယအကြိမ်သွားရောက်မှာဖြစ်ပါရဲ့ရှင်